ကချင်ပြည်နယ်ဖက်ကန့်ဒေသမှာတပ်မတော်နဲ့ KIA အကြားတိုက်ပွဲဖြစ်နေတာ၃ရက်ဆက်တိုက်ရှိနေပြီးဒီကနေ့ကချင်လက်နက်ကိုင်တပ်ဖွဲ့ KIA ကတပ်မတော်တပ်စခန်းတစ်ခုကိုထပ်မံတိုက်ခိုက်ခဲ့လို့တိုက်ခိုက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်လက်ရှိအခြေအနေအရဖားကန်မြို့နယ်အတွင်းကတိုက်ပွဲတွေဟာရေရှည်ဆက်လက်ဖြစ်ပွားလာနေကြောင်းလဲဒေသခံတွေကခံမှန်းနေပါတယ်ရခိုင်ကလာတဲ့တိုက်ပွဲနောက်ဆုံးအခြေအနေကိုကိုညင်းညံ့ကပြောပြပေးပါမယ်ခင်ဗျာ
ဖားကန်မြို့နယ်အတွင်းဧပြီလ18ရက်နေ့ညနေပိုင်းကစပြီးတိုက်ပွဲတွေဖြစ်ပွားခဲ့တာမှာတော့ဒီကနေ့မနက်မှလည်းဆက်လက်ဖြစ်ပွားနေပါတယ်ဒီကနေ့ဖြစ်ပွားခဲ့တဲ့တိုက်ပွဲအခြေအနေကိုဖားကန်ဒေသခံတို့က VOA ကိုအခုလိုပြောပါတယ်
အဲတက်ကွာဒီနေ့ဘယ်နဲ့အနနာရီလောက်မှာဖြစ်တယ်ကိုယ်ခါဝေလုံးမှာလေဝေလုံးသမ်းမတဲ့ပဲအဲကျွန်တော်အတိအကျကျွန်တော်မရသေးဘူးကိုတော့ညင်သွားပဲမနဲ့မိုးလင်းတာနဲ့ညင်သွား
အခြားဒေသခံတို့ကတော့တက်မတော်စခန်းကို KIA ကသိမ်းယူခဲ့တယ်လို့ပြောပါတယ
်ဒီနေ့ဝေခါမှာတော့ဖြစ်တယ်ကြဝေခါ3နိုင်တော့ပေါ့နော်ဝေခါ3နိုင်မှာအဲ့ဒီမိုးကြီးချိန်ဆိုင်ခမ95ပေါ့လေအဲ့မှာကဖြစ်တော့ဒီနေ့3နိုင်ဝင်ချိန်မှာတော့အဲ့ခေါက်95ဝင်ပြီးတော့သိမ်းလိုက်တယ်အဲ့ဒီပေါ့
ဝေခါစခန်းကိုတင်ယူတာနဲ့ပတ်သက်လို့တော့တိကျအတည်ပြုချက်မရသေးပါဘူး။တနင်္လာနေ့ညနေပိုင်းကလည်းလုံခင်းအထွတ်တရားတစင်းမှာမိုင်းတလုံးပောက်ကွဲခဲ့ကြောင်းနဲ့ထိခိုက်ဒဏ်ရာရတာတွေမရှိကြောင်းဒေသခံတွေကပြောပါရယ်။ KIA တပ်ဖွဲ့တွေဟာတနင်္လာနေ့ညပိုင်းကကန်စီရွာအနီးကတက်မတော်တက်စခန်းတွေကိုတိုက်ခိုက်ခဲ့ပြီးတနင်္လာနေ့ညပိုင်းမှာတော့တက်စခန်း၃ခုကိုတင်ယူခဲ့ပါရယ်။တက်မတော်ဘက်ကလည်းလေချောင်းကပြန်လည်တိုက်ခိုက်ခဲ့သလိုစစ်ကူတပ်တွေလည်းထပ်မံပို့ဆောင်ပြီးတဲ့နောက်မှာတော့ကန်စီရွာဘက်မှာဒီကနေ့တိုက်ပွဲတွေငြိမ်သက်နေခဲ့ပါတယ်ဒီကနေ့တိုက်ပွဲဖြစ်ပွားတဲ့ဝေခါရွာဟာဖားကန့်မြို့တောင်ဘက်မှာတည်ရှိပြီးတော့ကန်စီရွာကတော့မြောက်ပိုင်းမှာတည်ရှိတာပါဖားကန့်မြို့ကန်တွေကတော့တိုက်ပွဲတွေအချိန်မရွေးပြန်ဖြစ်လာနိုင်တာကြောင့်မြို့အတွင်းမှာဘုံခိုခြင်းတွေတူးထားကြပြီးအကာအကွယ်ယူနိုင်အောင်ပြင်ဆင်နေကြပါတယ်လက်ရှိအခြေအနေအရတိုက်ပွဲတွေဟာရေရှည်ဖြစ်နိုင်တယ်လို့ခန့်မှန်းနေကြပါတယ
်အတိအကျတော့ကျွန်တော်ဒီဖားကန့် area မှာတော့အခုလောလောဆယ်ပြူဟာသတ်မှတ်ကုန်းမနော်အရင်တော့ပြူဟာကုန်းခေါ်တာပါခုတော့သတ်မှတ်ကုန်းအဲ့ဒီကိစ္စမှာကျောင်းသုံးငန်းရှိတယ်မောင်ဝမ်းလေးမောင်ဝမ်းကြီးရှိတယ်မောင်ဝမ်းရှိတယ်ဖက်ကမျိုးမောက်ပါနော်2011က2013ကဖြစ်နေတဲ့အတိုင်းအရဆိုလို့ရှိရင်ကျွန်တော်တို့ဘုံကိုပြင်းတဲ့ပုံမှန်နဲ့လှုပ်ထားကြတာပဲဒီလိုဆိုရတော့ကျွန်တော်တို့ဒီကောင်းဖြစ်တဲ့ရတော့ကျွန်တော်တို့သတ်မှတ်ထားတာအဲ့တော့ကျွန်တော်တို့ဒီ address မေးဒီအတော်ချင်းမှာတော့ကျွန်တော်ဖက်ကနေထမ်းမှာတော့စီမွေးစားတဲ့အနေထားမှာတော့ဆက်ပြီးရှိနေပါပါနော
်ကချင်ငင်းကြီးအကျိုးဆောင်အဖွဲ့ PCG ကဥလမိုင်ကွန်ကြာကလည်းလက်ရှိအခြေအနေဟာတိုက်ပွဲကြီးတွေဖြစ်ပွားမဲ့အခြေအနေကိုဥတီနေကြောင်းသုံးသပ်ပါတယ်
။ဒီတော့ကတော့ရာဝတီအရှိတ်ဘက်မှာဖြစ်ရတဲ့ချမ်းမှန်နေကြတယ်။အနောက်ဘက်မှာဖြစ်ရတဲ့ရှေ့ဘက်မှာအဲဒီမှာပေါ့လေ။နောက်မြောက်ဘက်မှာဖြစ်နေတဲ့တောင်ဘက်မှာနေတာသူကတော့အရှိတ်နောက်တောင်ရအားလုံးမှာသူကဖြစ်ချင်နေပုံစံမျိုးနဲ့အကြီးအကဲကအဲ့ဒီထုတ်လာတဲ့အပေါ်မှာသူတို့ကလည်းတော့သုံးသုံးနေပါတော့နော်။အဲ့ဒီအပေါ်မှာကတော့တံတားကလည်းပဲဟိုစီကြောင်းတွေတဲ့ညားရယ်ကျန်သူချက်လာတယ်ဆိုတော့ကျွန်တော်တို့တက်ကြပြရတော့လေသူလာပြီးတော့မှသူကဟိုတက်ပေါ်ကြည့်ကြည့်မှမှချက်လာမယ်အခြေအနေအရင်ရောမဟုတ်အဲ့ဒီပုံစံမျိုးတော့ကျွန်တော်တို့တွေ့ရတယ်
ဖေဖော်ဝါရီလတရက်နေ့စစ်အာဏာသိမ်းပြီးကတည်းကပြည်သူတွေစန့်ကျင်ဆန္ဒပြတဲ့အချိန်မှာပဲတမရော်ကအကြမ်းဖက်မနှိမ်နှင်းဖို့ KIA ကအကြောင်းကြားခဲ့ပါတယ်မတ်လ၈ရက်နေ့မှာမြေကြီးနားမြို့မှာစစ်တပ်ကပြစ်ခတ်တာကြောင့်လူနှဦးသေဆုံးခဲ့ရပြီးမတ်လ၁၇ရက်နေ့မှာတော့ KIA ကဖားကန့်မြို့နယ်ဆယ်စင်းရွာကတက်မတော်စခန်းကိုတိုက်ခိုက်သိမ်းယူခဲ့ပါတယ်။အဲဒီနောက်မှာတော့ကချင်ပြည်နယ်အတွင်းတိုက်ပွဲတွေတောက်လျှောက်ဖြစ်ပွားခဲ့သလို KIA ဌာနချုပ်လိုင်ဇာအနီးကအလောဘွန်စခန်းမှာစစ်ရေးတင်းမာမှုတွေကြီးမားနေသလိုမြစ်ကြီးနားကလေတပ်အခြေစိုက်စခန်းကိုလည်းဝင်ရောက်ပစ်ခတ်တာစစ်ရင်တန်းတွေကိုမိုင်းခွဲတိုက်ခိုက်တာတွေလည်းဖြစ်ပွားခဲ့ပါတယ်ခင်ဗျာ
။ကိုငင်းချန်တင်ပြပေးခဲ့တာပါခင်ဗျာ။